ကိုဗစ်ကပ်ရောဂါကြုံနေရရင်မြန်မာနိုင်ငံမှာအချိန်မီပြင်းစင်မထားနိုင်ရင်နောက်ထပ်ကလင်းနှစ်ပန်းလောက်ဆင်းရဲမွေးတိမ်မှုကြောင့်ခံရနိုင်တဲ့အနေနဲ့ရှိနေကြောင်းကုလသမဂ္ဂကလင်းများရှာမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းတင်ပြပေးမှာပါ ကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆင်းရဲမွေးတိမ်မှုလျှော့ချရေးအောင်မြင်မှုတွေရှိခဲ့ပေမဲ့ကပ်ရောဂါကြောင့်နောက်ဆက်တွဲလူမှုရေးစီးပွားရေးအကျိုးဆက်တွေပေါ်ပေါက်လာရကဒီနှစ်ကုန်လောက်မှာနောက်ထပ်ကလေးငယ်နှစ်တန်းလောက်ဆင်းရဲမွေးတိမ်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ပူးတွဲလေ့လာဆန်းစစ်ချက်မှာတွေ့ရှိခဲ့ကြောင်း UNICEF ကသတင်းထုတ်ပြန်ခဲ့ရပါကိုဗစ်ကပ်ရောဂါမတိုင်ခင်ကာလကတည်းကမြန်မာနိုင်ငံကကလေးအလုံးရဲ့သုံးပုံတစ်ပုံလူဦးရေ၅တန်းကျော်ဟာဝင်ငွေနှိမ့်တဲ့အဆင့်တန်းမှာရှိနေရလို့လဲဖော်ပြထားပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Save the Children ရဲ့ကလေးတငယ်အခွင့်အရေးများစီမံအုပ်ချုပ်မှုဌာနကြီးကြီးစီမံကိန်းအကြံပေးဒေါ်ဝင်းပပတန်းကလည်းကပ်ရောဂါနောက်ဆက်တွဲကလေးတွေရင်ဆိုင်ရမယ့်အခက်အခဲတွေကြီးကြီးမားမားရှိနေရလို့ VOA ကိုပြောပါတယ်
။ဒီကောင်ဝင်ငွေနှိမ့်ပန်းချင်းကကလေးတွေကိုကျောင်းဆွဲရတာတွေဥစုံနဲ့တောင်းမဖြစ်လေတော့ရှင်။ကျောင်းပြန်ဖြစ်ရင်ကျွန်တော်ဟုတ်ကူလေးကလေးတွေကလည်းကျောင်းပြန်တက်နေရတယ်နဲ့ဒီလုံလောက်တူနေတော့ကောင်းတဲ့ကလေးတွေလည်းကျွန်တော်မြင်ရဟာအခုကိုဗစ်ကာလမှာဟိုကံရောင်းနေကလေးတွေခါလို့ဆိုတော့အများကြီးဖြစ်လာတယ်ပေါ့နော်။အဲ့တော့ကလေးတွေကအဆုံးချခံနေဖြစ်လာတယ်ဒီသားစုရဲ့ဝင်တွေတောင်းနေတာလေ။အဲ့တော့အဲ့ဒီဟာတွေကတော့ဆက်တက်ချိုးလို့ရကလေးရဲ့ petition အများကြီးဖြစ်ခဲ့တယ်ပေါ့နော်။ဆိုတော့ဒီဒီသားစုဝင်တွေလည်း property ကိုကျွန်တော်တို့တိုက်ချုပ်နေတာလေးကလည်းအရင်နဲ့အရေးကြီးတယ်ပေါ့နော်။
သူတည်တနာစကြံအရာတနည်းစာလုံလောက်တဲ့အစာအာဟာရမရတဲ့ကလေးငယ်တွေရှိလာတာစေယုံစေကမသွားနိုင်တဲ့ကလေးတွေလက်လမ်းမီရဲ့ကျမ်းမာရေးဆောက်ရှောက်ခွင့်ရဖို့ဓာရီကလည်းနောက်ဆက်တွဲစိုးရင်စရာအခြေအနေဖြစ်ကြောင်းဒေါ်ဝင်းပပတန်ကထောက်ပြပါဗါးဓာရီကိုကန်နာလိုက်ခွဲပြီးဖြည့်ရှင်းသွားရမယ်လို့ဆိုပါတယ်2019အချက်အလက်အရဆိုရင်တကဘာလုံးမှာကလေးလုံသားပေါင်း152တန်းရှိပြီးမြန်မာနိုင်ငံမှာတော့ကလေးလုံသား1.2တန်းလောက်ဟာဈေးဆိုင်အိမ်အကူသားငါးဈေးရည်နဲ့စမှုစုံတွေမှာအများဆုံးလုံကင်နေရလို့ ILO ကပြောပါတယ်။ကိုဗစ်ရောဂါကြောင့်ပဲကလေးတငယ်တွေဟာလုပ်ငန်းခွင်ကြီးစီပိုဦးတည်လာကြောင်းအေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကပြောပါတယ်။
ကျဒီတော့တရားမှုကြောင့်လုံငန်းကစာသင်ငန်းတကူအာယုံရောက်တော့လေ။ခိုင်းဆိုင်နဲ့သိရင်ကလေးတွေကဘယ်လိုဖြစ်လဲဆိုတော့ဟိုအရတော်လေးတို့ကခေါင်းတွေနဲ့နေရပေါ့ဗျာ။ expectation ဒီရချက်မဲ့နေကြတဲ့အချိန်မှာစာသင်ငန်းဘက်ကိုဥတည်ဖို့ဆန္ဒမရှိတော့ဘူး။သင်တော်ရလုပ်ငန်းဝင်တွေဘက်ကိုဥတည်သွားတဲ့အတွက်ဒီဖြစ်နေကြတယ
်။မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့UNICEF နဲ့ UNDP တို့ရဲ့လေ့လာချက်အရမိသားစုတွေအစားအသောက်လျှော့စားရတာစိတ်ဖိစီးမှုများလာတာအမျိုးသမီးတွေအလုပ်ဝန်ပိုလာတာကလေးတွေပညာရေးထောက်ပံ့ဖို့မစွမ်းနိုင်တော့တာအပါအဝင်ကပ်ရောဂါကာလအခက်အခဲတွေကိုတွေ့ရှိခဲ့ရတာပါသူတေသနာလေ့လာချက်ကိုတော့ကပ်ရောဂါကြောင့်ရိုက်ခတ်လာမဲ့တန်နဲ့ဝင်ငွေမကြီးများဖို့ကိုတတ်တာရာရဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရဲရမှာထိရောက်မှုရှိအောင်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းအင်္ဂါနေ့က UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့ဘဝတိုးတက်လာဖို့အပြည်ပြည်ဆိုင်ရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကလည်း2013လောက်ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကလည်းအသက်မိုးရမ်းကြောင်းအလုပ်နဲ့အစားနည်းရပ်ကကူညီရွာရင်းရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးပို့လိုက်တာပါ။